အမေရိကန်ရုပ်ရှင်မင်းသားဆစ်လ်ဗက်စတာ စတာလုန်းကမြန်မာပြည်ကိုသွားရောက်ပြီးလူခွင့်ရေးချိုးဖောက်နေတဲ့စစ်ဗိုလ်ချုပ်ကြီးတွေနဲ့မျက်နှာချင်းဆိုင်တွေ့လိုက်ခြင်းတယ်လို့ပြောဆိုပါတယ်။အမေရိကန်စစ်တပ်ကစစ်ပြန်တိုက်ခိုက်ရေးသမားရမ်ဘိုရဲ့အခန်းတွဲနံပါတ်၄ဇက်ထုတ်အဖြစ်မြန်မာပြည်မှာခရစ်ယာန်အထောက်ပံ့ပေးနေတဲ့ဝန်ထမ်းများကိုစစ်ဆိုးရစစ်တပ်ကအတင်းအဓမ္မဖမ်းဆီးသွားတာကိုသွားရောက်ကယ်တဲ့ဇက်လန်းဆင်ထားပါတယ်။မြန်မာပြည်မှာဒီရမ်ဘိုအမှတ်၄ရုပ်ရှင်ကမပြရလို့တင်းတင်းကြပ်ကြပ်ပိတ်ပင်ထားပြီးတော့ရန်ကုန်မြို့မှာလည်းပဲခိုးကူးလာတဲ့ DVD အခွေတွေမရောရမငှားရလို့ဆိုကရဲကတင်းတင်းကြပ်ကြပ်စောင့်ကြည့်နေပါတယ်။ဒီဇက်ကားကိုပူးတွဲဇက်ညွန်ရီကိုရိုင်းဒါဒါဒါလို့ကိုရိုင်းသရုပ်ဆောင်ထားတဲ့မင်းသားစတာလုန်းကတိုက်ခိုက်ရေးစိတ်ဓာတ်တွေဒီရုပ်ရှင်ကားကလူတွေကိုတက်ကြွစေလိမ့်မယ်လို့ယုံကြည်ကြောင်းသတင်းတောက်များကိုပြောကြပါတယ်။သူ့အနေနဲ့မြန်မာပြည်ကိုသွားပြီးစစ်ဗိုလ်ချုပ်ကြီးတွေနဲ့ရင်ဆိုင်ရမလားသွားကျင်တဲ့ဝါရှင်တန်မြို့မှာကွန်ဂရက်သွတ်တော်တဲ့အခြေတင်ကျားနာပွဲမှာပါရမလားပါကျင်ပါတယ်လို့ပြောဆိုပါတယ်ဒီရမ်ဘိုအပိုင်းလေးရုပ်ရှင်ကားကိုကြည့်လိုက်ရတဲ့မြန်မာတွေကတော့အဓိကဆောင်ပုတ်ဖြစ်တဲ့အဓိပ္ပာယ်ရှိရှိနေရခြင်းထက်အဓိပ္ပာယ်မဲ့ပြီးနေရခြင်းထက်အဓိပ္ပာယ်ရှိရှိသေတော်မှတ်တိအော်ကောင်းဤဆိုတာကိုနှစ်နှစ်ချိုက်ချိုက်သူတို့ရဲ့လှုပ်ရှားမှုမှာအသုံးချနေကြတယ်အဲ့ဒါကိုတွေးရလို့ဒီရုပ်ရှင်ကရိုက်ကူသရုပ်ဆောင်ရတာဝမ်းမြောက်ဂုဏ်ယူမိတယ်လို့မင်းသားဆစ်ဗတ်စတုန်းကပြောဆိုပါတယ်